Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2014ခုနှစ်အောက်တိုဘာလ31ရက်တောက်ကြနေမနက်ဖက် VOE အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါဒီမနေ့မှာကြားမယ့်သတင်းတွေထဲမှာထူးခြားတဲ့သတင်းတွေကတော့ Ebola ဝေဒနာရှင်တွေနဲ့ထိတွေ့ခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေယောဂကုသတာခံရမှုရှိမရှိတေချာအောင်ပတ်ဝန်းကျင်နဲ့ခွဲထားဖို့တတ်မှတ်တဲ့ကာလတတ်မှတ်တာဟာကြောက်ရွံ့ပြီးတော့တတ်မှတ်တာမျိုးမဟုတ်ပဲသိပ္ပံနည်းလမ်းတကျစဉ်းစားပြီးတော့တတ်မှတ်တာမျိုးဖြစ်တဲ့နယ်လို့သမရဥပမာကပြောဆိုပါတယ်နေတိုးမဟာမိတ်နိုင်ငံတွေမှာပေပောင်းစုံကနေစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့နေတိုးရဲ့အကြီးကဲအသစ်ကပြောဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အခုမနက်ခင်းသတင်းဆောင်မတွေမှာတော့အာဆီယံစီးပွားရေးအတိုင်အဝန်မကြခင်ထူထောင်တဲ့အခါမှာဖြစ်နိုင်ခြေရှိတဲ့ပြဿနာတွေအကြောင်းထိုင်းနိုင်ငံမှာဒီကနေ့ဆွေးနွေးကြမယ့်အကြောင်းကိုပြောပြပေးမှာဖြစ်တယ်လို့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေမှာတော
့ Well I think it is encouraging we've heard from as you haveFrom citizens here that they wanted a meeting like this to happen.
သမရဦးသိန်းစိန်ကနိုင်ငံရေးထိပ်တိုင်ခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်နဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။မြန်မာနိုင်ငံရဲ့မြန်မာလာနေတဲ့အိမ်ချမ်းမြေဈေးကွက်နဲ့မြေယာသိမ်းခံရမှုတွေအကြောင်းတခါထိုင်းနိုင်ငံမှာအလုပ်လုပ်ရင်းလူတက်မှုနဲ့တရားစွဲဆိုခံထားရသူမြန်မာလူငယ်နှစ်ယောက်ပြန်လည်လွတ်မြောက်လာနိုင်မလားဆိုတာတွေကိုလည်းပြောပြပေးသွားမှာပါ။အရင်ဆုံးတော့တောက်ကြနေမနဲ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥစားမိုးဝင်းနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင
်။ Ebola ရောဂါဝေဒနာရှင်တွေနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုရှိခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေယောဂကူးစက်ခံရခြင်းရှိမရှိသေချာအောင်ပတ်ဝန်းကျင်နဲ့ခွဲပြီးတော့တည်ဆန့်ထားဖို့အချိန်ကာလတတ်မှတ်ရတာဟာကြောက်ရွံ့ပြီးတော့တတ်မှတ်တာမျိုးမဟုတ်ပဲသိပ္ပံနည်းလမ်းတကျစဉ်းစားဆုံးဖြတ်တာမျိုးသာဖြစ်တဲ့နယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်တယ်လို့သိရပါဗျ။ဒါကကျန်းမာရေးရှုထောင့်နဲ့အညီလောက်တာမဟုတ်ဘူးလို့လည်းနယ်စည်းမထားဆရာဝန်များအသင်းကပြောဆိုပါတယ်။ Sierra Leone နိုင်ငံမှာ Ebola ယောဂဝေဒနာသည်တွေကိုကုသမှုပေးခဲ့ပြီးပြန်လာတဲ့သူနာပြည်ဝန်ထမ်းတယောက်ဟာတည်ထောင်ခွဲပြီး21ရက်နေထိုင်ဖို့တတ်မှတ်ထားမှုကိုချိုးဖောက်တဲ့ဖြစ်ရပ်ဖြစ်ပွားပြီးတဲ့နောက်ပိုင်းအခုလိုသမ္မတအင်ပီရိုဘက်ကနေမှတ်ချက်ပေးစကားထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်း Main ပြည်နယ်မှာနေထိုင်တဲ့ Cassie Hitchcock ကသူ့မှာဘာယောဂါလက္ခဏာမှမရှိဘူး Ebola ယောဂါရှိမရှိဆိုတာလည်းစစ်ပြီးပြီးမရှိဘူးလို့အဖြေရပြီးတော့အခုပတ်ဝန်းကျင်နဲ့ခွဲပြီးတည်ထောင်နေထိုင်မှုကန့်သက်တာဟာသူ့ရဲ့အယက်သားအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ပြောဆိုပါတယ်။သူမနေထိုင်နေတဲ့ပြည်နယ်ကနေထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်ပြီးတော့ကြာသာပတင်းတွေကရည်စားဖြစ်သူနဲ့7အတူတူထိုင်ရှိခဲ့ပါတယ် Ebola ယောဂါရှိမရှိစောင့်ကြည့်တဲ့ကာလ21ရက်ဖြစ်ပါတယ် Main ပြည်နယ်ရဲ့တာဝန်ရှိသူတွေကဒီတက်မှတ်မှုကိုဥပဒေဖြစ်နဲ့ကျင့်သုံးနိုင်အောင်တရားရုံးကိုလျှောက်ထားမယ်လို့ဆိုပါတယ်သူနာပြည်အမျိုးသမီးကိုညှိနှိုင်းမှုပြုလုပ်ပြီးတော့လမ်းလျှောက်ထွက်ခွင့်နဲ့ဆက်ဘင်းစီးနင်းခွင့်ပြုခဲ့ပြီးလူများရှိတဲ့အရက်တွေကိုမတွားဖို့တားမြစ်ခဲ့ပေမဲ့အဲ့ဒါမှမအောင်မြင်ခဲ့ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောဆိုပါတယ်ခင်ဗျာ
အနောက်အာဖရိကဒေသမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံမှာလွှတ်တော်နဲ့တခြားအစိုးရအဆောက်အဦတွေကိုဆန္ဒပြသူတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်မှာသမ္မတဘလိုက်စီကောင်ပေါ်ကနိုင်ငံတော်အရေးပေါ်အခြေအနေကိုကြေညာခဲ့ပြီးအခုတော့နိုင်ငံကိုစစ်တပ်ကထိန်းချုပ်နေပုံရပါတယ်။ယာယီထိန်းချုပ်ထားတဲ့အစိုးရအဖွဲ့ကလပေါင်း12လအတွင်းမှာပဲဖွဲ့စည်းပုံခြေခံဥပဒေတိုင်ပြန်ပြီးအုပ်ချုပ်ဖို့လှုံ့ဆော်မှာဖြစ်ကြောင်းစစ်တပ်အကြီးအကဲကကြေတပရင်းနေမှာကြေညာချက်တစ်စုံထုတ်ပြန်ပါတယ်။ဒီကြေညာချက်ကိုလှုပ်ရုပ်တံလွှင့်နေချိန်မှာစစ်တပ်အရာရှိသူကဖတ်ကြားတာပါ။ကြေတပရင်းနေညနေ9နာရီကနေတောက်ချံမနဲ့6နာရီထိညမထွက်ရကာဖျူးမိန်ထုတ်ပြန်လိုက်ကြောင်းလည်းကြေညာပါတယ်။နိုင်ငံမှာ28နှစ်ကြာအုပ်ချုပ်ခဲ့တဲ့သမရဘလစီကမ်ပါရိုကိုနောက်ထပ်တက်တန်းတစ်ခုထပ်ပြီးအုပ်ချုပ်ခွင့်ပြုတယ်။လာမယ့်ရွေးကောက်ပွဲအတွက်အစ်စ်ထပ်ပြီးပြင်ဆင်လိုက်တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလွှတ်တော်အမတ်တွေမဲပေးဖို့ပြင်နေတော့မှအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ
်။ဥရောပကော်မရှင်ကဂျာဝင်ဆောင်ရွက်ပေးမှုကြောင့်ယူကရိန်းနိုင်ငံအရှေ့ပိုင်းကနေရုရှားကိုလူလာတဲ့ခွထွေရေးသဘုံကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းအစိုးရနဲ့တင်းမာမှုဖြစ်နေတဲ့ရုရှားနိုင်ငံကသူ့ရဲ့အိမ်နီးချင်းနိုင်ငံကိုတဘာဝတန်းကြီးပြန်လည်တင်ပို့ပေးဖို့သဘောတူလိုက်ပါတယ်။ဂျာတာပရီးနေကဘရက်ဆယ်မြို့မှာရရှိခဲ့တဲ့သဘောတူညီမှုအရ contract တက်မှတ်ထားတဲ့ကာလအတွင်းတဘာဝတန်းကြီး1ကုဗမီတာကိုအမေရိကန်ဒေါ်လာ385ဒေါ်လာနဲ့ရောင်းချပေးမှာဖြစ်ပါတယ်။တန်းကြီးရှားပါမှုကဆောင်းရသည့်နီးကပ်လာချိန်မှာယူကရိန်းနိုင်ငံအတွက်စူးစိုးရွားထိခိုက်စေနိုင်ပါတယ်။သဘောတူညီချက်အရယူကရိန်းနိုင်ငံကဒဏ်ငွေဘူလာဘေးစနစ်နဲ့ရှင်းရမှာဖြစ်ပြီးမတင်ပို့ခင်တလကြိုတင်ပေးရမယ်လို့ဆိုပါတယ်။သဘောတူညီမှုဟာ2015ခုနှစ်မတ်လမှာကုန်ဆုံးမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံဘက်ကဒဏ်ငွေဘူအကျွေးပေးစရာဒေါ်လာတန်း5000ဝင်ပြီလို့ဆိုပြီးတော့ရုရှားကဒဏ်ငွေတင်ပို့မှုကိုဇွန်လမှာရပ်ဆိုင်းခဲ့တာပါ။အဲ့ဒီနောက်အကျွေးကိုဒေါ်လာတန်း 3100ချော့ချခဲ့ပြီးနှစ်မကုန်ငွေ2ကြိမ်ခွဲပြီးတော့ပေးမယ်လို့ပြောဆိုခဲ့ပါတယ်။ရုရှားကစောင်းရသည့်အတွက်ဒဏ်ငွေပြန်လွှတ်ပေးဖို့ကြိုတင်ငွေချေစနစ်နဲ့သတ်မှတ်ခဲ့ပြီးယူကရိန်းအစိုးရကလည်းအကြွေးဆက်ဖို့အတွက်နိုင်ငံတကာကိုအကူအညီတောင်းဆိုခဲ့ပါတယ်။ဥရောပကော်မရှင်ဟာယူကရိန်းနိုင်ငံကနေတောင်းဆိုထားတဲ့ဥရောပသမ္မတရဲ့ချင်းငွေဒေါ်လာတန်း2500ကိစ္စကိုစဉ်းစားနေတယ်လို့သိရပါတယ်။
မြောက်အတ္တလန္တိတ်ဆက်စားချုပ်ဖွဲ့ NATO ရဲ့အကြီးအကဲသစ်ဖြစ်တဲ့ Jens Stoltenberg ကဥရောပနဲ့အတ္တလန္တိတ်ရန်ဝင်းဒေသမဟာမိတ်နိုင်ငံတွေဟာဗက်ပေါင်းစုံကစိန်ခေါမှုအများပြားနဲ့ရင်ဆိုင်နေရတယ်လို့ပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ပတ်သက်တဲ့ရုရှားလှုပ်ဆောင်မှုတွေအပြင်အရှေ့လယ်ပိုင်းဒေသကနေ ISIS နိုင်ငံရချတိုက်ခိုက်ရေးသမားတွေဥရောပတွေပြန်ဝင်လာနေတာတွေဟာမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်လို့ Greek နိုင်ငံ Athens မြို့မှာ Greek ဝန်ကြီးချုပ် Antonis Samaras နဲ့တွေ့ဆုံပြီးကြာသပတေးနေ့က NATO အတွင်းမှုချုပ်ကသတင်းတောက်တွေကိုပြောကြားလိုက်တာပါ။အခုလောလောဆယ်မှာရုရှားနဲ့စစ်ရေးမဟာမိတ်ဖြစ်အပြည့်အဝပြန်လှုပ်ဆောင်မှုဖြစ်နိုင်တဲ့ပေမဲ့ရုရှားအစိုးရနဲ့တော့ဆက်ပြီးဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့လည်း Mr. Samaras ကပြောပါတယ်။ဥရောပဝင်ဟင်ပိုင်းနဲ့ကိုရုရှားစစ်လေယာဉ်တွေရောက်လာရင် NATO ကလည်းတုံ့ပြန်မှုအသင့်ပြင်ထားတယ်လို့ Stoltenberg ကအရင်တုန်းကပြောကြခဲ့သလိုမဟာမိတ်နိုင်ငံတွေအနေနဲ့ NATO ရဲ့အရှေ့ဘက်ပိုင်းနဲ့နယ်နိမိတ်တခြား Baltic မြောက်ပိုင်းနဲ့ပင်လယ်နဲ့ဒေသကိုဖြတ်သန်းမဲ့ရုရှားလေယာဉ်တွေအတွက်သတိထားကြဖို့လည်းပြောကြခဲ့ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ကနာနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းကိုကြီးညာပေးပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာမြန်မာသမ္မတဦးသိန်းစိနဲ့အတိုက်ခံခေါင်းဆောင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တို့ကိုတဦးချင်းစီတိကျခွဲပြီးတော့တယ်လီဖုန်းနဲ့စကားပြောဆိုခဲ့တယ်လို့ဝါရှင်တန်သမ္မတအင်ပီတော်ကပြောဆိုပါတယ်။သမ္မတဦးသိန်းစိကဒီကနေ့တောက်ကြနေမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ကိုယ်စားလှယ်တွေဒေါ်အောင်ဆန်းစုကြည်ပါဝင်ထိပ်တန်းနိုင်ငံရေးပါတီ6ခုကခေါင်းဆောင်တွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကခေါင်းဆောင်တွေကိုအစိုးရရုံးဆိုင်ရာနေပြည်တော်မှာတွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်။မစ္စတာအိုဘားမားဟာသမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုဒုတိယခီးစဉ်အဖြစ်ရှေ့လောက်မှာတွားရောက်ဖို့စီစဉ်ထားပြီးတော့ဒေတာရင်းထိပ်သီးအစည်းအဝေးတစ်ခုကိုလည်းတက်ရောက်ဖို့စီစဉ်နေတာပါ။အခုချိန်ဟာမြန်မာနိုင်ငံအတွင်းမှာလူခွင့်ရေးဖောက်ပြက်မှုတွေသတင်းသမားတွေကိုအကျဉ်းချမှုစစ်တပ်ကလူမျိုးစုတိုင်းရင်းသားတွေရဲ့ပြည်ပကဖြစ်နေတဲ့ဒေတာတွေမှာလူတွေကိုဖမ်းဆီးနေမှုနိုင်ငံမဲ့အဖြစ်သတ်မှတ်ထားတဲ့ရိုဟင်ဂျာတွေကိုဖိနှိပ်နေမှုဆတာတွေကြောင့်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေတိုးများလာနေတဲ့အချိန်လေးဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီကနေ့ကျင်းပမဲ့အစည်းအဝေးဟာဆိုရင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်တို့ကြားမှာပထမဦးဆုံးတွေ့ဆုံမှုလည်းဖြစ်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
လွန်ခဲ့တဲ့လင်းနှစ်ကြာကြာကလေးကပြန်မေးဆွဲထားတဲ့အိန္ဒိယသင်္ဘောသား9ယောက်ကိုဆိုမာလီဓမြတွေကအခုပြန်ပြီးလွှတ်ပေးလိုက်ပါပြီ။ပင်လယ်ဓမြတွေခိုလုံရာဟာရတ်ဟီရီမြို့မှာသူတို့ကိုပြန်မေးဆွဲထားရကနေအခုပြန်မေးငွေဒေါ်လာ3သန်းရတာမို့ပြန်ပြီးလွှတ်ပေးလိုက်တာလို့ပင်လယ်ဓမြတူက VOA ဆိုမာလီယာဌာနကိုပြောကြားခဲ့ပါတယ်။ဒါပေမဲ့အချက်လက်မှန်အတိမပြုတ်နိုင်သေးပါဘူး။သင်္ဘောသားတွေကိုကြာသပတေးနေ့မှာဆိုမာလီယာအရာရှိတွေလက်ထက်ကိုလွှဲပြောင်းပေးခဲ့တာပါ။ပြန်မေးဆွဲခံတဲ့သင်္ဘောသားတွေဟာကျန်းမာရေးချို့တဲ့နေပုံရပေမဲ့ကိုယ်တိုင်ရှောက်သွားနိုင်ခြေတော့ရှိတယ်လို့ဆိုမာလီယာနိုင်ငံဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။တင်မောမာလင်မှူးကတော့ဆိုမာလီယာအစိုးရနဲ့တခြားသူတို့လွတ်မြောက်အောင်အကူအညီပေးသူတွေကိုကျေးဇူးတင်စကားပြောကြခဲ့ပြီးသူတို့ကို၄နှစ်နဲ့တလကြာဖမ်းထားတာဖြစ်ပြီးဒီချိန်တွေကိုခက်ခက်ခဲခဲနဲ့ကြော်ဖြတ်ခဲ့ရတယ်လို့ဆိုပါတယ်။2010စက်တင်ဘာလကလေးကဆိုမာလီယာပင်လယ်ဓမြတွေကသူတို့ရဲ့တင်မောကိုဝန်စီပြီးဖမ်းသွားခဲ့တာပါ။တင်မောကိုနောက်တစ်နှစ်ကြာပြန်လွှတ်ပေးပေမဲ့တင်မောသားတွေကိုတော့ဆက်ပြီးဖမ်းထားတာဖြစ်ပါတယ်။အိန္ဒိယစစ်တပ်ကဆိုမာလီယာကမ်းလွန်ပင်လယ်ကနေပင်လယ်ဓမြတွေကိုဖမ်းဆီးပြီးတင်မောတွေဖျက်ဆီးတာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလို့ဆိုပါတယ်။
IS Islamic စစ်သွေးကြော်တွေကအခုသတင်းပတ်အတွင်းမှာသူတို့ကိုခုခံတဲ့လူပေါင်း200ကျော်ကိုတပ်ဖြတ်ပစ်ခဲ့တယ်လို့ Iraq အာဏာပိုင်တွေကပြောဆိုပါရတယ်။တစ်ချိန်တည်းမှာပဲ American လူခွင့်ရေးအဖွဲ့တစ်ခုကလည်း Jihad ဘာသာရေးအစွန်းရောက်တွေဟာအကျဉ်းသား600ကိုပစ်တပ်ခဲ့တယ်လို့ပြောပါရတယ်။ IS စစ်သွေးကြော်တွေဟာ Baghdad မြို့အနောက်ပိုင်းကိုမသိမ်းပိုက်နိုင်အောင်ခုခံရတဲ့ Sunni Muslim တွေနေထိုင်ရာရပ်မှာစုပြုံပြီးတော့မြုပ်ထားတဲ့အလောင်း150ကိုရှာဖွေတွေ့ရှိခဲ့တယ်လို့ Iraq အာဏာပိုင်တွေကပြောပါရ။နောက်ထပ်အလောင်း90ကျော်ကို Hit မြို့အနီးမှာတွေ့ရှိခဲ့တယ်လို့ဆိုပါရတယ်။အမေရိကန်အခြေစိုက် HRW လူခွင့်ရေးအဖွဲ့ကြီးကလည်း IS တွေဟာဇွန်လ10ရက်နေ့ကအီရတ်နိုင်ငံမြောက်ပိုင်းမူဆိုးမှာရှိတဲ့အကျဉ်းစခန်းတစ်ခုကအကျဉ်းသားအမျိုးသား600ကိုတပ်ဖြတ်ပစ်ခဲ့တယ်လို့ပြောဆိုပါရခင်ဗျာ
ဆွီဒင်အစိုးရကပါလက်စတိုင်းကိုတရားဝင်အသိအမှတ်ပြုကြောင်းချက်သပရီနေမှာပြောကြားလိုက်ပါတယ်။ချက်သပရီနေမှာပဲဂျေရုဆလင်မှာအကြမ်းဖက်မှုတွေတိုးလာခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မတီကအစ္စရေးကိုဝေဖန်မှုတွေလုပ်ခဲ့တာပါ။ဆွီဒင်နိုင်ငံရဲ့အခုလိုအသိအမှတ်ပြုမှုဟာရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်ပြီးရှင်းတန်းလာစေအတွက်အခအထောက်အကူဖြစ်စေနိုင်မယ်လို့မျှော်လင့်ထားကြောင်းဆွီဒင်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဆွီဒင်ဟာပါလက်စတိုင်းကိုအသိအမှတ်ပြုတဲ့135ခုမြောက်နိုင်ငံဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. တာကြနေမနဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မိုးဝေနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။မကြာခင်မှာမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးပါမယ်။အခုရန်စုံတော့နိုင်ငံတကာသတင်းဆောင်ပါတပုတ်နဲ့စတင်ပေးရစေရှင်။ကုလသမဂ္ဂအစ်မြင့်ဆွေးနွေးပွဲတရက်ကိုဘန်ကောက်မြို့မှာတောက်ကြနေကျင်းပတဲ့အချိန်အရှိတောင်အာရှရဲ့စီးပွားရေးပေါင်းစည်းမှုကြောင့်နိုင်ငံအချင်းချင်းကြားမှာဖြစ်ပေါ်လာတဲ့ရာဇဝတ်မှုကင်းတွေနဲ့ပြည်သူလူထုရဲ့လုံခြုံရေးကိုချိန်ချောက်မှုတွေစီဥတီစေနိုင်တဲ့အကြောင်းအရာတွေကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့ယူဆရပါတယ်။ဒီလိုကိစ္စရပ်တွေကိုစန့်ကျင်ဖြေရှင်းနိုင်ဖို့လိုအပ်တဲ့အကြောင်းတာဝန်ရှိသူတွေရဲ့ပြောကြားချက်တွေကိုတော့ဘန်ကောက်မှာရှိနေတဲ့ VOA သတင်းတောက်စတီဗ်ဟာမန်သတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ကြပါရှင်။အခုလာမယ့်နှစ်တည်းအတွင်းအကောင့်ထည့်ဖို့စီစဉ်ထားတဲ့အရှိတောင်အာရှရဲ့စီးပွားရေးပေါင်းစည်းမှုမှာကုန်သွယ်ရေးနဲ့ခရီးသွားရရေးလုပ်ငန်းတွေမှာရှိနေတဲ့အဟန့်အတားတွေကိုနှိမ့်ချခြင်းအပြင်စီးပွားရေးကဏ္ဍမြင့်တင်နိုင်ဖို့မျှော်လင့်ထားကြတာပါ။ဒါပေမဲ့ဒီစီမံဆောင်ရွက်ချက်တွေကြောင့်ဒေသရင်းမှာရာဇဝတ်ဂိုင်းတွေကိုပိုးပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားနိုင်ခွင့်ပေးလိုက်တယ်လို့ဖြစ်နေလိမ့်မယ်လို့လည်းယူဆကြပါတယ်။အာရှတိုက်ကအာဏာပိုင်တွေအနေနဲ့ဒီလိုပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ပို့ပြီးတော့ပူပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂမူရစ်စည်းဝါးနဲ့ပြည်မှုဆိုင်ရာယုံ UNODC ကပြောပါတယ်။အရှိတောင်အာရှဟာတစ်ချိန်မှာဒေသရင်းကုန်သွယ်ရေးအတိုင်အဝန်တစ်ခုဖြစ်လာစေမယ်ဆိုတဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ပေါ်မှာအကျိုးသက်ရောက်မှုညွန်နေသွားစေမယ်။လုံခြုံရေးဆိုင်ရာကိစ္စတွေနဲ့စီးပွားရေးကုသန်းသွားလာမှုစီမံကိန်းရေးဆွဲသူတွေကြားကကွာဟချက်ကိုလည်းလူသိရှင်ကြားမထုတ်ပြန်ရသေးတဲ့ UNODC ရဲ့မကြသေးခင်ကအစီရင်ခံစာတစ်စောင်မှသတိပေးထားပါတယ်။တောက်ကြနေမှာတော့အရှိတောင်အာရှနဲ့ပစိဖိတ်ဒေသတွင်းနိုင်ငံတွေဆိုင်ရာအကြီးတန်းအရာရှိတွေဟာကုလသမဂ္ဂရဲ့အဖွံ့ဖြိုးတိုးတက်ရေးဌာနဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံကြပါလိမ့်မယ်။UNODC ရဲ့ဒေတာရင်းဆိုင်ရာကိုယ်စားလှယ် Jeremy Douglas ကဒီဆွေးနွေးညှိနှိုင်းပွဲကနေကုန်သွယ်ရေးတွန်းမြင့်ဆောင်ရွက်ဖို့အပြင်နေဆက်ဒေတာတွေမှာလိုက်နာရမယ့်ဥပဒေစီမင်းတွေကိုလည်းသတ်မှတ်ပြဋ္ဌာန်းပေးနိုင်ပါလိမ့်မယ်လို့ VOA ကိုပြောပါတယ
်။ We need to bring the thinkers that are involved in both together.We need them to appreciate each other.
ကျွန်တော်တို့တည်းရဲ့အတွက်ရောရာဇဝတ်မှုကင်းနေပါဖို့အတွက်ပါစံစီတွဲခေါ်နိုင်သူတွေရရှိဖို့ကျွန်တော်တို့လိုအပ်ပါတယ်။သူတို့အနေနဲ့တစ်ဖက်နဲ့တစ်ဖက်အတိမတ်ပြုတံမိုးထားရစေဖို့နဲ့နိုင်ငံတကာရာဇဝတ်မှုတွေကိုစန့်ကျင်တုံ့ပြန်ရမှာအထောက်အကူဖြစ်စေမယ်။လက်တွေ့ကြကြဖြည့်ရှင်းမှုတွေဆောင်ရွက်နိုင်ကြဖို့လိုအပ်ပါတယ်
။ UNODC ရဲ့ထုတ်ပြန်ချက်မှာအရှိတောင်အာရှကရာဇဝတ်ဂိုင်းတွေကနေထုတ်လုပ်တဲ့ငွေပမာဏဟာတစ်နှစ်တစ်နှစ်မှာခန့်မှန်းခြေအပြင်အမေရိကန်ဒေါ်လာဘီလီယံ100လောက်ရှိတယ်လို့ဆိုပါတယ်။တရားမဝင်မှုရဲ့စေဝါထုတ်လုပ်မှုနဲ့ကုသရောင်းဝယ်မှုတွေရှိတဲ့အာဖဂန်နစ္စတန်၊လာအိုမြန်မာနဲ့ပါကစ္စတန်လိုနိုင်ငံမျိုးတွေမှာဒီလုပ်ငန်းတွေဟာတိုးမြှလာနေဆဲဖြစ်ပြီးဒေတာရင်းမှာမတိမငြိမ်ဖြစ်စေတဲ့အကြောင်းမစ္စတာဒေါက်ဂလတ်ကပြောပါတယ
်။ We also see the destabilizing effect of other things like human trafficking or other types of trafficking.
လူကုန်ကူးမှုတွေဒါမှမဟုတ်တခြားပုံတံတွေနဲ့တရားမဝင်ကုသရောင်းဝယ်မှုကရတဲ့ငွေမဲတွေကိုတရားဝင်ငွေပြူဖြစ်အောင်ပြောင်းလဲနိုင်တဲ့နေရာမျိုးတွေမှာမတိမငြိမ်ဖြစ်မှုတွေအကြောင်းဖြစ်ပေါ်လာတဲ့ထိခိုက်မှုတွေကိုကျွန်တော်တို့မြင်နေရပါတယ်။ငွေပြူဖြစ်အောင်တရားဝင်စီးပွားရေးတွေနဲ့ပြန်ဖော်တဲ့အခါမှာစီးပွားရေးကပုံမှန်မလဲပတ်တော့ပါဘူး။အဲ့ဒီခါကျရင်အခြေခံအားဖြင့်စီးမြင့်ဥပဒေနဲ့အညီလုပ်ကိုင်ဆောင်ရွက်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူတွေကိုပဲထိခိုက်ကုန်တာပါ။
2015ခုနှစ်ဒီဇင်ဘာလမှာစီးပွားရေးပေါင်းစည်းမှုအတိုင်အဝန်တစ်ခုထူထောင်ဖို့အာဆီယံအဖွဲ့ကစီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်းအာဆီယံအတိုင်အဝန်မှာမူဝါဒရေးရာအပိုင်းနဲ့တခြားကိစ္စရပ်တွေဖြည့်ရှင်းစရာအများပြားရှိနေသေးတဲ့အတွက်တတ်မှတ်ထားခြင်းအတွင်းမှာရည်မှန်းချက်ကိုရောက်နိုင်လိမ့်မယ်မဟုတ်ဘူးလို့ဖွံ့ဖြိုးတိုးတက်ရေးဘဏ်နဲ့တခြားအဖွဲ့အစည်းတွေကသတိပေးထားတာလည်းရှိနေပါတယ်ရှင
်ပရာရှင်ပါမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့မြန်မာရေးအလားအလာမိမိနေခြင်းတည်င်းလွတ်လပ်ခွင့်အခြေအနေဆုပ်ယုပ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာန ိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါအဝင်နိုင်ငံရေးထိပ်သီးစည်းရုံးတရက်ကိုပြုလုပ်ဖို့စီစဉ်နေပါတယ်။သမ္မတဦးဘာမအပါအဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့အရှိအဟထိပ်သီးစည်းရုံးပဲမတိုင်ခင်ခါရော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိန်ကြဆင်းနေတဲ့အခြေအနေတွေကိုပြန်လည်ဥမော့လာစေလိမ့်မယ်လို့သောရရှိမြတ်ထင်ကြပါသလားခင်ဗျာ။အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax နံပါတ် 2323925992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဖီယိုအမေရိကန်တန်ရဲ့တောက်ကြနေမနေ့ပိုင်းတန်လွင့်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။တမရဥသိမ့်စိန်ရဲ့ဖိတ်ကြားချက်အရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အရေးပါတဲ့နိုင်ငံရေးခေါင်းဆောင်တွေဟာဒီကနေ့တောက်ကြနေမှာတွေ့ဆုံမဲ့နိုင်ငံရေးဆွေးနွေးပွဲကနေအသွင်ကူးပြောင်းရေးတည်ငြိမ်အထမြောက်အောင်အနှစ်သာရရှိတဲ့ဆွေးနွေးပွဲတွေဆက်ပြီးကျင်းပကြဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကပြောပါတယ်။နိုင်ငံရေးနဲ့စီးပွားရေး၊မြေယာရေးစတဲ့အခရာကျတဲ့ကိစ္စတွေကိုမပြောင်းလဲသေး၍ပြည်သူလူထုကဗဝင်မကြသလိုနိုင်ငံတကာအတိုင်းဝိုင်းကလည်းတစ်ချိန်ချင်းမှနောက်ကျောင်းပြန်လှည့်ဖို့ရှိနိုင်တယ်လို့သုံးသပ်နေကြမှာဖြစ်တဲ့အကြောင်းသံအမတ်ဒရက်မစ်ချယ်ကထောက်ပြထားတဲ့အကြောင်းတီးသန့်တွေ့ဆုံမေးမြန်းထားတဲ့ဒေါခင်ဆိုးဝင်းကသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီရှင်။သမရဦးသိန်းစိန်ကဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေနဲ့မနေ့ဖန်တွေ့ဆုံကြမဲ့အစည်းအဝေးကိုကြိုဆိုကြတဲ့သူတွေရှိသလိုအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံအကြိုအဖြစ်နိုင်ငံတကာရဲ့ဖိအားတွေလျော့ပါအောင်အချိန်ကြိုက်လှုပ်ဆောင်တာဖြစ်တယ်လို့ရှုမြင်ကြတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မလို့အမေရိကန်သံမတ်ကြီးဒရက်မစ်ချယ်အနေနဲ့ရောဘလို့များသုံးသပ်လို့ရပါလဲလို့မေးကြည့်တဲ့အခါမှာ
Well, I think it is encouraging. We've heard from, as you have,from citizens here that they wanted a meeting like this to happen among the key elites to talk about a roadmap forward so the transition
အခုလိုနိုင်ငံရဲ့ရည်ကြီးတဲ့ထိပ်တန်းပုဂ္ဂိုလ်တွေတွေ့ဆုံကြမယ်ဆိုတာကြားလို့အားတက်မိပါတယ်ပြည်သူလူထုကလည်းဒီလိုရည်ကြီးပုဂ္ဂိုလ်တွေတွေ့ဆုံဆွေးနွေးပြီးတော့အသွင်ကူးပြောင်းရေးရှေးရှုကြတာကိုမြင်ကျင်နေကြတယ်လို့ယူဆပါတယ်လာမယ့်2015ရွေးကောက်ပွဲကနေ2016ခုနှစ်အထိချောချောမွေ့မွေ့အသွင်ကူးပြောင်းနိုင်တာကိုမျှော်လင့်နေကြတာဖြစ်ပါတယ်ဒါပေမဲ့လူကြီးတွေဆွေးနွေးနေကြရုံနဲ့မလုံလောက်တာကတော့သိကြပါရယ်။ဘာတွေဆွေးနွေးကြလဲ၊ဘလောက်သဘောယိုးနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးကြသလဲ။ဘာအကြောင်းအရာတွေကိုဆွေးနွေးကြသလဲ။ဒီဆွေးနွေးပွဲကနေဆက်ပြီးတော့နောက်ဆက်တွဲဆွေးနွေးကြဖို့ရှိသလား။ပြည်သူတွေရဲ့ဆန္ဒနဲ့အညီနိုင်ငံရဲ့ပြဿနာတွေကိုတိုင်ပင်ညှိနှိုင်းနိုင်ကြဖို့နဲ့2015ရွေးကောက်ပွဲအလွန်အထိတည်ငြိမ်အောင်ဆောင်ရွက်ကြမှာလားစတာတွေကိုသိရှိဖို့တော့လိုပါရယ်။ဒါဟာပထမအခြေလမ်းဖြစ်ပါတယ်။တေချာတာကတော့တွစ်ဆုံကြရုံနဲ့မလုံလောက်ပါဘူး။နောက်ထပ်ဘာတွေဆက်လုပ်ကြမလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါလေ
။မြမပြုပြင်ပြောင်းလဲရေးတိုးတက်မှုအထိုက်လျောက်ရှိပေမဲ့လို့လူအခွင့်အရေးချိုးဖောက်တဲ့ကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စတွေရှိနေသေးတာကြောင့်နောက်ကျောင်းပြန်လဲဖို့ဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေတွေ့နေရတယ်လို့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကပြောဆိုတဲ့အပေါ်မှာတော့တာမကြီးဒရက်မစ်ချယ်ကအခုလိုသုံးသပ်လိုက်ပါတယ်။
I think the state of reform, as any place where there's an evolutionary rather than a revolutionary process, is complex. There are some things that have gone back, some things that are not moving at all. You've been
bouncing here, changing the goal, don't die, I'm assuming. But my way, people, don't lie, you look, you're the bouncing, don't lie, you're the hope, and the you, the same thing, bouncing, you're the hell, you're the hell.အတော့ကိုလင်းနဲ့ရှုပ်ထွေးပါတယ်။တချို့နေရာတွေကနောက်ကျောင်းပြန်တယ်။တချို့ကလုံးဝမရွေးဘူး။တချို့ကတော့ရှေ့ပြေးနေတဲ့စသဖြင့်ရှိကြပါလေ။တိုင်းရင်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လူလူအကြအတော်လေးကိုစိုးရိမ်မကင်းဖြစ်နေတာကိုတွေ့ရပါလေ။တကယ့်ငြင်းချမ်းရေးနဲ့အပြစ်ခတ်ရက်စဲရေးလှင်းနေတာတွေကိုလည်းစိုးရိမ်နေကြပါလေ။လွန်ခဲ့တဲ့နှစ်တွေကတည်းကရခိုင်ပြည်နယ်လူလူကသူတို့ရဲ့အခွင့်အရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေထိထိရောက်ရောက်ဆောင်ရွက်မပေးနိုင်တဲ့အပေါ်မှာလည်းစိုးရိမ်နေကြပါလေ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာစစ်တပ်ကတင်းစီထားတဲ့မြေယာမြေတွေကိုမူလပိုင်ရှင်တွေလက်ထက်ပြန်လည်ပေးအပ်ရေးကိုအမြဲတစေတိုက်တွန်းလေ့ရှိပါတယ်။မြန်မာပြည်ပြင်ပြောင်းလဲရေးမှာဒီမြေယာသိမ်းတဲ့ပြဿနာတွေကအနှောက်အယှက်တွေဖြစ်နေတယ်လို့ရှုမြင်တဲ့အကြောင်းကိုလည်းတာမတ်ကြီးဒရက်မစ်ချယ်ကအခုလိုဆိုပါတယ်။
I think that's a fundamental issue, land rights, and that until that gets handled, I think the economic development of the country is in question.
မြေယာပိုင်ဆိုင်မှုအခွင့်အရေးဟာခရီးအကြဆုံးကိစ္စဖြစ်ပါလေဒီမြေယာပြဿနာကိုမကန့်တွယ်နိုင်ရင်တော့စီးပွားရေးဖွံ့ဖြိုးမှုအတွက်မေကွန်းထုတ်စရာတွေရှိလာပါလိမ့်မယ်နောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေဟာဒီနိုင်ငံမှာအကြီးအကျယ်ဆုံးကိစ္စပါနိုင်ငံရဲ့တည်ဆောက်ပုံလို့ပြောနိုင်ပြီးဒီမိုကရေစီပုံဖော်ဖို့ရည်ထားပုံရတယ်လို့ဆိုရမှာဖြစ်ပေမဲ့အစိုးရကလည်းလူထုအသံနားထောင်ဖို့လိုသလိုလူထုအခြေပြုအဖွဲ့အစည်းတွေကိုနေရာပေးဖို့အကန့်အသတ်တွေလည်းရှိနေပါတယ်အရသာအစိုးရအုပ်ချုပ်မှုအောက်မှာစစ်တပ်ကရှိဖို့လူနည်းစုကိုအခွင့်အရေးပေးဖို့လူထုကစိတ်ကြိုက်ခေါင်းဆောင်ရွေးချယ်ပိုင်ခွင့်စတဲ့ဒီမိုကရေစီအနှစ်သာရတွေကိုလက်ရှိဖွဲ့စည်းပုံမှာကင်းမဲ့နေတာတွေ့ရပါတယ်။နိုင်ငံရေးနဲ့စီးပွားရေး၊မြေယာအရေးနဲ့ဥပဒေတွေစတဲ့အခြေခံအဓိကကျတဲ့ကိစ္စတွေကိုမပြောင်းလဲနိုင်သေး၍လူထုကတည်ငြိမ်ရေးရည်ရှိတည်တံ့မလားဆိုတာကိုဘဝင်မကျဖြစ်နေတယ်လို့နိုင်ငံတကာအသံဝိုင်းကလည်းဒါဟာတကယ်ရည်ရှိလုပ်ငန်းစဉ်လားဆိုတာကိုမရေမရာဖြစ်ကြပြီးတော့အကန့်အသတ်တွေရှိနေတာကြောင့်တစ်ချိန်ချိန်မှာနောက်ကျောင်းပြန်လဲဖို့ရှိနိုင်တယ်လို့သုံးသပ်ကြမှာပါ
သမရဥပမာအနေနဲ့နေပြည်တော်မှာနိုဝင်ဘာလ12ရက်နဲ့13ရက်နေ့မှာကျင်းပမယ်အရှိအာရှထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိပြီးတော့မြမပြုပြင်ပြောင်းလဲရေးကိုသူကိုယ်တိုင်ဆန်းစစ်သွားလိမ့်မယ်လို့ယူဆတဲ့အကြောင်းတန်မတ်ကြီးဒဲရက်မစ်ချဲကပြောဆိုလိုက်ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။မြမနိုင်ငံမှာအိမ်ချမ်းမြေဈေးတွေအဆမတန်မြင့်တက်နေတဲ့အချိန်လယ်ယာမြေတွေကိုအတင်းအဓမ္မသိမ်းယူမှုတွေလည်းများလာနေတာကြောင့်ပစ္စည်းဥစ္စာဆုံးရှုံးရသူတွေလည်းအများပြားရှိလာနေပါတယ်။ရန်ကုန်မြို့နားကစက်မှုဇုံတစ်ခုမှာဒီပြဿနာကြောင့်ရရက်မအေးဖြစ်နေကြရတာပါ။ VOA သတင်းတောက် Steve Sandford ရဲ့သတင်းပေးပို့ချက်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။ရန်ကုန်မြို့ရဲ့တိုးတက်မှုအရေးလက္ခဏာတွေဟာမြန်မာနိုင်ငံမှာနိုင်ငံတကာလုပ်ငန်းတွေဝင်ရောက်နေအောင်တကားဖွင့်ပေးမယ်လို့ပြောနေတဲ့အစိုးရရဲ့ညွှန်မှန်းချက်ကိုပြသရောက်နေပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံနဲ့ပူးတွဲအကောင်အထည်ဖော်နေတဲ့တီလဝါထူးစီဝိုင်းဇုံမှာတော့အငင်းပွားစရာတွေရှိနေတာပါ။လွန်ခဲ့တဲ့နှစ်20ကျော်ကလေးကစစ်တပ်ကတိမ့်ထားတဲ့မြေတွေဟာအခုခါတန်ဖိုးကြီးတဲ့မြေတွေဖြစ်နေကြပြီလို့လည်းထောင်ချီတဲ့ဒေသခံတွေကဆိုပါတယ်။လင်မြေက900လောက်ဆုံးရှုံးခဲ့ရတဲ့ကျေးရွာတစ်ခုကဒေါ်ဆောင်းမင်းနဲ့မိသားစုကတော့အတင်းအကျပ်ပြောင်းရွှေ့ခံခဲ့ရပြီးအခုခါဒေါ်လာတန်ပေါင်းထောင်ချီတန်ဖိုးရှိတဲ့တိုက်ခန်းတွေတစ်ခုနဲ့မျက်နှချင်းဆိုင်ကတဲငယ်တစ်လုံးမှနေထိုင်နေရတာပါ။ခုကမှာတော့ဆုံရှုံခဲ့ရတဲ့မြေယာတွေအတွက်နင့်နာကြီးရနိုင်မို့လဲသူကဥပဒေကြောင့်ရကြိုးစားနေပါတယ
်သူတို့ကအခုဒီအိမ်ဒီနေရာတွေကိုကျူးမြေဆိုပြီးတော့ဖယ်ခိုင်းတာလာလာဖယ်ခိုင်းတယ်နောက်လူကိုယ်တိုင်လည်းလာဖယ်ခိုင်းတယ်နုတိတွေလည်းအချိန်ရေးပေးတယ်၃ချိန်မြောက်သွားပြီးပေးထားတာအဲ့စာရွက်တွေစာရွက်တွေယူကစားမှလို့ဆိုတော့အဲ့လိုဖယ်ခိုင်းတယ်ဖယ်တော့အဲ့ဒီတော့လည်းဖယ်ပေးရအောင်နေစရာမရှိဘူးပေါ့နော်ဒီကိုယ့်ရဲ့စီရကိုယ့်ရဲ့မြေဟာပကံပန်ကျောက်ဆိုတော့အဲ့ဒီတော့အကြောင်းကြောင်းထုတ်ပြထားတာပေါ့
ဒီလိုဖြစ်တဲ့ကျုံဝသူတွေကတော့ထောင်ထဲချီရှိပါတယ်။တမနာဦးသိန်းစိန်ကတော့အဓမ္မမြေယာတင်ဆက်မှုတွေကိုစုံစမ်းစစ်ဆေးဖို့ဂရီပေးထားပေမဲ့ထိထိရောက်ရောက်လုပ်ပေးနိုင်တဲ့အမျိုးမရှိဘူးလို့လည်းမြေယာခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒါကြောင့်လဲယင်းနှမြုံနေကြတဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့စီမံကိန်းတွေမှာမြေယာပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ကြကြနနလေ့လာပြီးမှလုပ်ငန်းတွေလုပ်ကြဖို့လည်းတိုက်တွန်းထားပါတယ်။နောက်တစ်လုံးမှာတော့မြေယာပိုင်ဆိုင်မှုဥပဒေတွေခိုင်ခိုင်မာမာမရှိသေးတာနဲ့အမျှဒေါ်သန်းမြထေးလို့ဒေသခံတွေတော်တော်အနာကပ်ကမရေမရာဖြစ်နေသေးပ
ါလက်တွေ့မရရင်တော့ကျွန်တော်လည်းတမတော့ဘယ်လိုလုပ်မလဲဘယ်သူမှတော့မလုပ်တာပေါ့နော်ကိုလည်းရောက်ရောက်ကြတာမရှိတဲ့ဘာမှလည်းနားမလဲတော့ကတူဘတ်သူများအများရရင်ကျွန်မလည်းရမှာပေါ့နော်ကျွန်မလိုရက်တက်ထားပါတယ
်စီဝါရေးဆောင်စီမံကိန်းကြောင့်လက်မြေက90လောက်ဆုံးရှုံးခဲ့ရတယ်လို့ဆိုတော့မြေယာခွင့်ရေးလှုပ်ရှားသူမကောင်ဆိုတာကတော့နင့်နာမှုတွေအတွက်လွတ်တော်ကဖြေရှင်းပေးနိုင်အောင်ဖိအားပေးဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းဆက်စုနှစ်တွေနဲ့ချစ်ပြီးမီယိုပလာလောက်ကင်လာကြတဲ့လက်မြေတွေအတွက်ထိုက်ထိုက်တန်တန်ပြန်ရဖို့အတွက်တော့မျှော်လင့်ချက်ကြီးကြီးမားမားမထားကြပါဘူး
။ဥပဒေကြောင့်လည်းနားမလည်ဘူး။လုံထုံးလုံနည်းတွေလည်းမသိဘူး။မသိတဲ့အခါကျတော့သူတို့လှည့်ကျင်တိုင်းလှည့်လို့ရရင်တော့နင့်နာတာရှိမြန်မာလူမျိုးမြန်မာနိုင်ငံသားမြန်မာနေမှာနေတဲ့လူတွေပဲခံနေရတာ။သူတို့ရဲ့ဒီအုပ်ချုပ်မှုအတိုင်းဝိုင်းမှရှိတဲ့အတိုင်းဝန်တစ်ခုလောက်ပဲဒီအခွင့်အရေးရရတယ်
မြန်မာနိုင်ငံမှာတနေ့တစ်ခြားဖွံ့ဖြိုးရေးလုပ်ငန်းတွေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကြီးထွားလာနေတာနဲ့အမျှမြေယာသိမ်းဆည်းမှုပြဿနာကတော့အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေဟာတကယ်ပဲလူထုအတွက်အထောက်အကူဖြစ်စေမလားလက်တဆုပ်စာလူနည်းစုအတွက်ပဲဖြစ်မလားဆိုတာစမ်းသပ်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါအခုတခါတော့ထိုင်းနိုင်ငံဘက်ကလူသားမှုနဲ့တရားစွဲခံထားတဲ့မြန်မာလူငယ်အလုပ်သမားနှစ်ယောက်ရဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးသက်ခံရမှုနဲ့ပတ်သက်လို့လူမှုကွန်ရက်တွေကတန်တရားရှိကြောင်းပြောဆိုနေကြတဲ့ကျွန်းတကြီးရဲ့သားကိုအော်တိုဘာလ30ရက်နေ့ကထိုင်းရဲတပ်ဖွဲ့ရုံးချုပ်မှာပဲမျိုးရိုးဗီဇ DNA စစ်ဆေးခဲ့ပါတယ်။အရင်ကသူဟာအခုလို DNA စစ်ဖို့ညှင်းဆို့ထားသူဖြစ်ပါတယ်။တစ်ချိန်တည်းမှာတော့ထိုင်းဝန်ကြီးချုပ်ကသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်မှာတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့သူတွေကိုလည်း DNA ပြန်စစ်ဆေးခြင်းစစ်ဆေးခံရနိုင်ကြောင်းပြောသွားခဲ့တာပါ။အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကဆက်သွယ်စုံစမ်းတင်ပြထားပါရှင်
အင်္ဂလန်နိုင်ငံကရဲတွေရောက်ရှိလာပြီးတဲ့နောက်မှာတော့ဒီအနေစစ်ဆေးဖို့အတွက်ညှဉ်းဆန်နေတဲ့လက်ကျွန်းတကြီးသားဖြစ်တဲ့ဘန်ကောက်မြို့မှာကြောင်းတက်နေတဲ့အသက်22နှစ်အရွယ်လူငယ်ကိုထိုင်းရဲတွေကစစ်ဆေးခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒီအမှုပြန်လည်စစ်ဆေးမှုတွေလုပ်ရတဲ့အတွက်ဒီလိုသေးတမ်းကြနိုင်လောက်တဲ့ပြစ်မှုတွေကိုတေချာစီစစ်ပြီးမှတရားရုံးတင်သိနေဆိုပြီးမြန်မာတန်ရုံးကိုယ်စားလှယ်အဖွဲ့ကရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်။ကျွန်တော်တို့မြင်တာကတော့ဒီလိုအမှုကြီးတွေမှာဖတ်ပြန်ဆောင်ရွက်ခဲ့တဲ့ကပြည်သူကဆောင်ရွက်ခြင်းမရှိဘဲနဲ့အခုချိန်ကမှသူတို့ကိုယ်တိုင်ကရှေ့ရဲ့ဆယ်လာ2014ခုနှစ်မှာအမှုတွေတင်တယ်ဒါပေမဲ့အစိုးရရှိနေရောကဒီမှုတွေကိုလက်မခံဘဲနဲ့ပြည်သူအောင်ပြန်လုပ်ပါဆိုပြန်ချပစ်တယ်ဒီချက်တွေကြည့်ချင်းအပြင်သူတို့ရဲ့အမှုတစ်ချက်သားကိုကအမှုကခိုင်လုံမှုမရှိဘူးဒီဆောက်တာကမပြီးဘူးဆိုတဲ့ဘောဖြစ်နေတာပါတခါအဲ့ဒီအင်္ဂလန်ရေးဒီယာကဘုလိုတခါလာပြီးတဲ့အခါမှာလဲဒီလိုပဲ DNA စစ်ဖို့ကိစ္စဖတ်ပြောလာတဲ့အခါမှာအစတုန်းကတည်းကဒီလိုအမှုကြီးတွေပြစ်ဒဏ်တေဒဏ်ဖိပေးနေတဲ့အမှုကြီးတွေကအစတည်းကတခါတည်းပြည်စုံကဏ္ဍဆိုတာရှိပြီးတော့မှဘေးခွင့်တင်ရမယ်ကိစ္စပါအခုလိုနိုင်ငံတကာရဲ့ဖိအားကြောင့်တော့လောက်အမှုတွေရမခိုင်လုံမှုပြောင်းတော့လောက်ပြန်လည်ပြီးတော့ဟိုအစကောက်တလို့ကြာပြီးနိုင်လိုက်ကောက်နေရမယ်ဆိုရင်တော့ဒီလိုပြစ်မှုကြီးတွေဟာတော်တော်ကိုတန်တရားနဲ့တော်တော်ကိုပေါ့ရော်တယ်လို့ထင်ကြဖြစ်နေပါတယ
်။လက်ကျွန်းတကြီးသားကို DNA စစ်ဆေးရမှာတော့ထိုင်းနိုင်ငံကအထင်ကရဆေးရုံကြီးတွေအပြင်မှုကင်းဆဲသိပ်ပံဌာနကဝန်ထမ်းတွေရှေ့မှာပဲစစ်ဆေးခဲ့တာပါ။လက်ကျွန်းကလူတက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရဲတွေကတရားခဏ်နေဖြစ်ဆွဆွဲထားပြီးဆွဆွဲခံရသူလူငယ်တွေကတော့သူတို့ဟာစစ်စေးမင်းမြန်းစင်မှာချိတ်ချောက်မှုရိုက်နှက်မှုတွေကြောင့်ဝေခံရတာဖြစ်တယ်ဆိုပြီးရှေ့နေတွေကနေတဆင့်ပြောဆိုထားပါတယ်။ထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကတော့သတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာပြောသွားတာကတော့ပြည်ထောင်နိုင်ငံကလာရောက်လေ့လာတဲ့အဖွဲ့အနေနဲ့ထိုင်းနိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံကြောင်းသူတို့ထင်ထားတာထက်တောင်ပြည့်စုံတယ်လို့ပြောဆိုခဲ့တယ်လို့ဆိုပါရယ်ဆွဆွဲခံထားရသူတွေဘက်ကလည်း DNA ပြန်စစ်ဆေးမယ်ဆိုရင်စစ်နိုင်ကြောင်းနဲ့သူတို့မှာအခွင့်အရေးရှိတယ်ဆိုတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ
်ဖွဲ့ที่มาติดตามสังเกตการก็มีความพอใจนะก็ภายในเค้ารู้กันเองเค้าพูดกันเองแล้วว่าเค้าพอใจในขั้นตอนการทํางานของไทยแล้วก็ยอมรับได้ว่าเราทําได้ดีกว่าที่เค้าคิดมากมากเลยแล้วเค้าก็บอกว่าเป็นแนวทางเดียวกันทั้งสิ้น
ဒီလိုမျိုး DNA ပြန်စစ်ဆေးခွင့်ပြုမဲ့အကြောင်းနဲ့ပတ်သက်လို့တရားခဏ်နေဖြစ်ဆွဆွဲခံရတဲ့သူတွေရဲ့ရှေ့နေတွေစီကိုတရားဝင်အကြောင်းကြားရမှာဖြစ်ပြီးပြန်စစ်ဆေးမယ်ဆိုရင်ရှေ့နေတွေပါဝင်ရမယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်တကယ်တော့တရားဝင်အကြောင်းကြားမှာပါသူတို့နိုင်ငံမှာအမှုတစ်ခုဆိုရင်စမစ်မီတွေရှေ့နေရရှိနေတာပါဥပမာတစ်ခုပြောပြမယ်ဆိုရင်အခုကျွန်းတကြီးရဲ့တားကို DNA ဆစ်မယ်ဆိုတဲ့ကိစ္စမှာရှေ့နေပြတ်ပူးပြတ်ပါလာပါတယ်အဲ့တော့အဲ့လိုပါပဲကျွန်တော်တို့ကလေးတွေကိုစပြီးတော့ဖမ်းပြီးဆစ်တဲ့ချိန်မှာလဲရှင်းနေရှိနေရမှာပြက်ကွက်ဖြစ်ပါတယ်ပြက်ကွက်ကြောင်းကိုလဲကျွန်တော်တို့ဒီဖြစ်စဉ်တွေပြန်ကြည့်မယ်ဆိုရင်သိနိုင်ပါတယ်ဒါပေမဲ့အခုအချိန်မှာ14ရက်16 2014နေ့မှာကျွန်တော်တို့ကရှင်းနေနေနဲ့ကိုယ်စားလှယ်ပါဝါပါပြီးတဲ့ကြောင့်ကလေးဘက်ကအကျိုးဆောင်ဥပဒေနားလည်လို့ရှိပြီးဘယ်ကိစ္စအရမဆိုဒီလူတွေကိုကြောင်းကြမ်းမှတ်တာလည်းဆောင်ရွက်တိုင်ခွင့်ရှိတယ်ဆိုတာဒါအပြည့်အစုံဥပဒေပါခင်ဗျ
ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကဖြစ်ပွားခဲ့တဲ့လက်ကျွန်းလူတက်မှုအတွင်းတင်ဆုံးသူရဲ့ခန္ဓာကိုယ်မှာတွေ့ရတဲ့ DNA နဲ့မြန်မာလူငယ်နှစ်ဦးရဲ့ DNA တူတယ်ဆိုပြီးထိုင်းရဲတွေကဆွဆွဲထားတာပါလူငယ်နှစ်ဦးဟာအခင်းဖြစ်ပွားပြီးတဲ့နောက်ပထမတစ်ကြိမ်တန်တရားနဲ့စစ်ဆေးခံရပေမဲ့ DNA မတူဘူးဆိုပြီးပြန်လွတ်ပေးခဲ့ပြီးတဲ့နောက်မှာတော့နှစ်ပတ်အကြာမှာပြန်လည်ထိမ့်သိမ်းခံခဲ့ရပြီးတရားခဏ်နေအဖြစ်သူတို့ကိုထိုင်းရနာပိုင်တွေကဆွဆွဲခဲ့တာဖြစ်ပါတယ်လေကျွန်းတကြီးညီနဲ့တကြီးရဲ့သားဟာ DNA စစ်ဖို့ညှဉ်းဆန်နေသူများအဖြစ်ထိုင်းသတင်းတွေမှာဖော်ပြခဲ့တာပါထိုင်းရဲတွေကတော့တန်တရားဖြစ်ဖွယ်မရှိတဲ့လူကိုစစ်ဆေးခြင်းဟာလူအခွင့်အရေးချိုးဖောက်မှုဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်အခုအခါမှာတော့ကရကရှင်ကိုယ်တိုင်ကတန်တရားရှင်းစီလိုတဲ့အတွက်လာရောက်စစ်ဆေးတာလို့လည်းပြောဆိုထားပါတယ်လေကျွန်းလူတက်မှုဖြစ်ပြီးတဲ့နောက်ကျုံးမမှာအလုလုံနေကြတဲ့မြန်မာရွှေပြောင်းလူသမားယာနဲ့ချီပြီး DNA စစ်ဆေးခံခဲ့ရတယ်လို့ယာယီဖမ်းဆီးခံထားရမှုတွေလည်းရှိခဲ့ပါတယ်ရှင်
မယေမပြောခဲ့တာပါမကြခင်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 50တို့ကနေဖန်ယူနိုင်စင်နိုင်ပါရဲ့ရှင်